ထိုင်းနိုင်ငံချွန်ဘူရီခရိုင်လျောင်မြို့နယ်တဲကဆောက်လေလုပ်ငန်းခွင်မှာကရိန်းပြိုကျလို့မြန်မာလုံသား6ယောက်တိတ်ဆုံးခဲ့ရပါတယ်။သူတို့နဲ့နာချင်းကြံလုံသမားထောင်ချီတောင်းဆိုလို့ရဲကဝင်ဖြည့်ရှင်းခဲ့ရပါတယ်။မဲရေးမှာအပြည့်အစုံပြပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံချွန်ဘူရီခရိုင်ရယောင်မြို့နယ်ဘိုတဲမြို့မှာလုံသမား3000ကျော်အလုပ်လုပ်ကြနေတဲ့တန်တဲ့ပစ္စည်းထုတ်လုပ်တဲ့စက်ရုံဝင်းတဲကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာမတ်လ29ရက်နေ့တောက်ကြနေကကရိန်းပြုတ်ကျလို့မြန်မာလူသမားတွေတိတ်ဆုံးခဲ့ပါတယ်။စုစုပေါင်း9ယောက်မှာ6ယောက်ကမြန်မာလူသမားတွေဖြစ်တယ်ဆိုပြီးအလုပ်သမားတွေကိုအကူအညီပေးနေတဲ့ MHAC မြန်မာ Humanitarian Action Center ကတာဝန်ခံကိုရဲမင်းကအခုလိုပြောပြပါတယ
်။တိုင်းနိုင်ငံလျောင်းခရိုင်မှာရှိတဲ့ကျွန်တော်တို့တန်ယုံဆောက်လုပ်ရေးလုပ်ငန်းဝင်ခုမှာဒီကရိန်းပေါ့နော်။ကရိန်းအမြင့်ကရိန်းကြီးသားကြီးကိုပြုတ်ကျပြီးတော့ကရိန်းမောင်းနဲ့သူနော်မြန်မာလူသား6ဦးကိန်းမောင်းလာတာတရုတ်လူပြီးပါတယ်အားလုံး9ဦးပြေဆုံးသွားတယ်ဖြစ်စဉ်အဲ့ဒီဖြစ်စဉ်မှာကျွန်တော်မင်းများတော့ကဒီအဲသုံးတန်တိုင်းရဲရဲရောက်လာတယ်ပူကင်းဖြစ်စဉ်တိုင်းရဲရဲရောက်လာတယ်ဒါကအင်းဒီမိုဘီကားတွေကယ်ရေးကားတွေကဒီလောင်းတွေလာတောက်တယ်တောက်ပြီးတော့တယ်ဖို့လောက်တဲ့ချိန်မှာလုံမားတွေကအရင်ကားတွေရောလည်းလို့တောင်းဝင်ထဲမှာပြေဆုံးမှုတွေရှိတယ်အုပ်ရှင်ကတာဝန်ယူမှုတာဝန်ခံမှုမရှိဘူးအဲ့ဒီတော့လုံမားတွေကကျေနပ်မှုမရှိဘူးညလောင်းကားတွေထွက်ဖို့ကပိတ်ထားတယ်အဲ့လာပြီးတော့မှသူတို့ဒီမျက်နှာကြီးကိုဖိုက်ပြနေမျက်နှာကြီးကိုဘယ်လိုပေးပါလဲဆိုပြီးမင်းကတော့လုံသွားတယ်အားလုံးသူ့ယုံပြီးတော့လုံသွားထောင်နေကြည့်ပြီးတော့အဲကျွန်တော်တို့အလုံရှင်ကိုတောင်းဆိုတော့ခိုင်းရဲတွေလည်းအများကြီးရောက်လာတယ
်တိဆုံးခဲ့သူတွေအတွက်တယောက်ကိုဘန်းငွေ16သိန်းစီမျက်နှာကြီးပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်အလုံရှင်တွေဘက်ကဘန်းငွေ5သိန်းအရင်ပေးပြီးမှနောက်ထပ်3လအကြာမှကျန်တဲ့မျက်နှာကြီးပေးမယ်လို့သဘောတူထားပြီးမှအမှန်တကယ်ရနိုင်ဖို့တောင်းဆိုနေကြတာဖြစ်ပါတယ်ပထမသဘောတူညီချက်စာရွက်ဟာပြည့်စုံမှုမရှိတာကြောင့်အလုသမားတွေဘက်ကထပ်မံတောင်းဆိုမှုတွေလုပ်ခဲ့တာဖြစ်တယ်လို့လဲ MHAC အဖွဲ့ကမတ်ဖြူသင်းဦးကပြောပါတယ
်။ကျန်တဲ့ဆန်ဘတ်သတင်းပြန်ပြီးမယ်။ဒါပေမဲ့အဲ့ဒီပြန်ပြီးမယ်ပဲရေးထားတာ။ဒါပေမဲ့ဟိုအဲ့ဒီပတ်စံ5သိန်းနဲ့ခံတဲ့အလုသမားတွေကိုလက်မှတ်ထူခိုင်းနေလက်မှတ်ထူခိုင်း။နောက်ထပ်3ဟအတွင်းမှာဒီစက်ယုံကနေပြန်ပြီးမယ်ဆိုပြီးစက်ယုံရဲ့နာမည်မပါဘူး။စက်ယုံလူကိုမပါဘူး။ဒီစက်ယုံတတိယရဲ့ပေါ့နော်လက်မှတ်မပါဘူး။နောက်ပြီးအတိတ်တတိယရဲ့လက်မှတ်မပါဘူး။ဒီထိုင်းအာဏာပိုင်ဆိုင်ရာဒီနဲ့ရဲ့လက်မှတ်မပါဘူးဆိုတော့ဒီစာရွက်ဒီနောက်ထပ်3ရက်အတွင်းထဲမှာတတိယပြန်မပြီးဘူးဆိုတော့ဒီပတ်စံကျန်တဲ့စက်တသိန်းပြန်မပြီးဘူးဆိုရင်ပိုင်မနေရမှာဖြစ်ဖြစ်နေတာပါ
။ချွန်ဘူရီခရိုင်တဲကအလုသမား3000ကျော်အလုလုကန်နေတဲ့တန်တဲ့ပစ္စည်းထုတ်လုပ်တဲ့စက်ယုံမှာနောက်ထပ်စက်ယုံအစားအုပ်တစ်ခုစောက်လုပ်စင်မှာကရိန်းပြိုကျခဲ့တာဖြစ်ပါတယ်။တည်ဆုံးသွားခဲ့တဲ့မြန်မာလူသမားတွေနင့်နာကြီးအပြည့်အဝရရှိရေးတေချာတဲ့အာမခံချက်စာချုပ်ချုပ်ပေးဖို့အတွက်ကျန်တဲ့လူသမားတွေကတောင်းဆိုခဲ့ကြပါတယ်ရှင်။